မချခင်ကူးပြောင်းတော့မယ့်နှစ်သက်ကိုကြိုဆိုဖို့ကမ္ဘာတဝန်းမှာတော့ပြင်ဆင်နေကြပါပြီ။ဗြိတိန်နိုင်ငံမှာတော့ဒီနိုင်ငံရဲ့အကြီးဆုံးမီးရှို့မီးပန်းပြပွဲကြီးကိုကျင်းပပြီး2024နှစ်သက်ကိုကြိုဆိုဖို့ပြင်နေကြပါတယ်။မီးရှို့မီးပန်း 12,000 နီးပါးပစ်ဖောက်မှာဖြစ်ပြီးတော့12မိနစ်လောက်ကြာမဲ့ဒီမီးရှို့မီးပန်းလွတ်ပွဲအတွက်ရက်တွေနဲ့ချီပြီးတော့အချိန်ယူပြင်ဆင်နေကြတဲ့အကြောင်းကိုစီစဉ်သူတွေကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့နယ်ကအထင်ကြီး Times Square ရှင်ပြန်မှာတော့ဒီနှစ်နှစ်သက်ကူအကြိုညမှာစုဝေးလာရောက်ကြမဲ့ဒီလူတွေတသက်လောက်ရှိမယ်လို့ခန့်မှန်းထားပြီးတော့ဒူလေဒီလိုမျိုးစုဝေးလာကြတဲ့လူအုပ်ကြီးတွေကိုရောင်းဆောင်ဆက်ကူစားလေးတွေကျဲချဖို့ရောင်းဆောင်ဆက်ကူပေါင်ချိန် 3,000 ကျော်ကိုပြင်ဆင်ထားပါတယ်။နှစ်စဉ် Times Square မှာဒီမီးရောင်စုံအလှဆင်ထားတဲ့ဘောလုံးကြီးတဖြည်းဖြည်းကျလာပြီးနှစ်ကူးချိန်ကိုဒီဝိုင်းဝန်းအော်ခစ်ပြီးတော့ရေတွက်ကျူဆူကြတဲ့အစင်လာကိုတော့1909ခုနှစ်ကတည်းကစတင်ခဲ့ကြတာဖြစ်ပြီးကမ္ဘာပေါ်မှာအကြီးဆုံးနှစ်သက်ကူကျူဆူပွဲတစ်ခုလည်းဖြစ်ပါတယ်။အလားတူနှစ်သက်ကိုကျူဆူဖို့ပြင်ဆင်နေတဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာတော့အကြမ်းဖက်တိုက်ခတ်မှုတွေရှိလာနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေရှိနေတာကြောင့်စနေနေ့ကစပြီးတော့လုံခြုံရေးတွန်းမြစ်ချထားပါတယ်။ရဲဝန်ထမ်းအင်အား 9,000 အထိဖြန့်ကျက်ချထားပြီးနိုင်ငံတော်လုံခြုံရေးတင်းကျပ်သွားမယ်လို့ပြည်တွင်းထောက်လှမ်းရေးအရာရှိချုပ်ဆလင်းဘန်တန်ကတောက်ကြနေတုန်းကပြောပါရယ်ရှောင်းစီလီစီလမ်းမကြီးပေါ်မှာကျင်းပမဲ့ဒီနေ့နှစ်သက်ကြိုးဆိုပွဲကိုလူတန်းခွဲလောက်တက်ရောက်နိုင်တယ်လို့ခန့်မှန်းထားတဲ့အကြောင်းပြည်သက်ပြည်ရေးဝန်ကြီးကပြောဆိုထားပါရယ်ရှင်